Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းပါတနေ့တာမောပန်းပြေးကြပါရည်လားခင်ဗျာ2014နိုဝင်ဘာလ6ရက်ကြာသပတေးနေ့ညနေခင်း VOA American တန်ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ1925တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနားလောက်အောင်လည်းကျွန်တော်ကြိုကြိုသိမ်းကြည့်ကြပါပါအမေရိကန်လွှတ်တော်နှစ်ယောက်ကိုထိန်းချုပ်မဲ့ Republican တွေနဲ့သမ္မတဥပမာတို့ပူးပေါင်းဆောင်ရွက်မယ်လို့ပြောကြပါတယ်။ Iran nuclear ရေးသဘောတူညီချက်ရဖို့သတင်းပတ်အတော်ကြောင်းမယ်လို့သမ္မတဥပမာကပြောပါတယ်။ Sierra Leone မှာ Ebola ရောဂါရှိသူတိုးလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားတဲ့သတင်းနောက်ကိုပါကြီးရုပ်အလောင်းကိုမှုကင်းဆရာဝန်တွေကခွဲစိတ်သုံးသပ်ခဲ့ကြပါတယ်။အဲ့ဒီဆရာဝန်တွေရဲ့မှတ်ချက်ပေါ်မှာဇနီးဖြစ်သူရဲ့အမြင်ကတော့
မင်းတို့ကမနေ့ကကျမတို့ကြည်တုံးကဟိုကြောကုန်းမှာဘာတန်ရာမှမတွေ့ဘူးဘာတန်ရာမှမတွေ့ဘူးပေါ့နော်ကြောကုန်းမှာဘာတန်ရာမှမတွေ့ဘူးလို့ပြောတော့သူဘာမှမပြောဘူးကျမတို့လည်းအကုန်စံဖမ်းထားတယ
်သတင်းတွေပြပြချင်းမှာတင်ဆက်သွားပါမယ်ဒီအကြောင်းနဲ့အတူအာဆီယံထိပ်သီးညီလာခံအပြီးထုတ်ပြန်မဲ့အာဆီယံဥက္ကဋ္ဌရဲ့ကြေညာချက်မူကြမ်းပေါက်ကြားတဲ့သတင်းနဲ့မုံတိုင်းမိုးကစပားရိတ်သိမ်းခြင်းနဲ့တိုက်ဆိုင်နေတဲ့အတွက်ဒီနှစ်တောင်သူတွေဘလို့အခက်ခဲကြုံနိုင်တယ်လဲဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းနဲ့နန်းလောင်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားနဲ့အထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell တို့ကဥပဒေပြဋ္ဌာန်းရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာကြတယ်လို့ပဲအမြဲတမ်းတော့သဘောတူညီနေကြမှာမဟုတ်ဘူးလို့လည်းပြောပါတယ်ကွဲပြားလို့နဲ့အမေရိကန်နိုင်ငံရေးပါတီတွေအကြားသဘောတူညီနိုင်တဲ့ကိစ္စရပ်တချို့တော့ရှိပါတယ်လို့ဒီမိုကရက်တစ်ပါတီကသမ္မတဘရက်အိုဘားမားကဗိုလ်ဒူးနေမှာပြောပါတယ်။2009ခုနှစ်ကတည်းကနေဆိုရင်ပထမဆုံးအဖြစ်အမေရိကန်လွှတ်တော်နှစ်ရပ်စလုံးကိုထိန်းချုပ်နိုင်တဲ့အထိအင်ကာနေရွေးကောက်ပွဲတွေမှာ Republican Party ကအနိုင်ရပြီးတဲ့နောက်တည့်ရက်မှာပဲအဲ့ဒီလိုပြောကြတာပါ။ဒီတော့တင်မှာပဲနိုင်ငံတကာကုန်သွယ်ရေးဆိုင်ရာသဘောတူစာချုပ်ကိစ္စတွေနဲ့အခွန်အခောက်စနစ်ပြုပြင်ပြောင်းလဲရေးကိစ္စတွေမှာအတည်ပြုချက်ရအောင် Mr. Obama နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့အထက်လွှတ်တော်လူမျိုးစုခေါင်းဆောင်ဖြစ်လာမဲ့ Kentucky ပြည်နယ်အထက်လွှတ်တော်အမတ် Mitch McConnell ကပြောပါတယ်။သဘောတူညီချက်ရနိုင်တဲ့ကိစ္စရပ်တွေကိုရှာဖွေလို့ဆောင်သွားရေးတယ်လီဖုန်းနဲ့စကားပြောချိန်အတွင်းသဘောတူကြတယ်လို့သူကပြောပါတယ်။နိုင်ငံရေးအရကွဲပြားနေတဲ့အုပ်ချုပ်ရေးပိုင်းဟာဘာမှမလုပ်နိုင်တဲ့အခြေအနေမှာပိတ်မိနေတာမျိုးဖြစ်ဖို့မလိုဘူးဆိုတာဒီရွေးကောက်ပွဲကနေပါလိုက်တဲ့သတင်းစကားဖြစ်တယ်လို့ Mr. McConnell ကပြောပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမားက P5 လို့ခေါ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံဖြစ်တဲ့အမေရိကန်၊တရုတ်၊ပြင်သစ်၊ရုရှား၊ဗြိတိန်နဲ့ဂျာမနီအပါအမဟာမိတ်နိုင်ငံတွေကအီရန်နိုင်ငံရဲ့အညွတ်အညူဆွမ်းအင်ဆိုင်ရာသဘောတူညီမှုကိုကင်ကွယ်နေတယ်လို့ပြောပါရယ်။ဒါပေမဲ့သဘောတူညီမှုရမရဆိုတာကိုတော့သတင်းပတ်အတော်ကြာမှသိနိုင်မယ်လို့ဆိုပါရယ်
။ There's a sizable portion of the political elite that cut its teeth on anti-Americanism and
Iran နိုင်ငံမှာ American စံကျင်ရေးလှုပ်ဆောင်နေတဲ့နိုင်ငံရဲ့အုပ်စုတချို့ရှိနေပါတယ်။ American ကိုအပြစ်ပုံချရတာသူတို့အတွက်အဆင်ပြေနေတာပါ။ Iran နိုင်ငံဒေသတွေနဲ့ကမ္ဘာကြီးတစ်ခုလုံးအတွက်ပိုးပြီးတော့ကောင်းစေမဲ့သဘောတူညီချက်ကိုလက်ခံမခံကတော့သူတို့ဆုံးဖြတ်ရမယ့်ကိစ္စပါ။လာမယ့်သတင်းပတ်တွေအတွင်းကျွန်တော်တို့အဖြေတိကျရပါလိမ့်မယ်လို့ Mr. Obama ကပြောသွားတာပါ။သမ္မတ Obama ကအခုလုံးမဲ့အပေးယူက Iran နိုင်ငံရဲ့ငြိမ်းချမ်းတဲ့စွမ်းအင်လိုအပ်ချက်ကိုဖြေရှင်းပေးမှာဖြစ်တယ်လို့ Iran အပေါ်စီးပွားရေးပိတ်ဆို့တားဆီးမှုတွေကိုလျှော့ချဖြေရှင်းနိုင်လိမ့်မယ်လို့အင်ဖြူရိုသတင်းစာရှင်းလင်းပွဲမှာပုတ်ထူးနေကပြောသွားခဲ့ပါတယ်။ဒါပေမဲ့အီရန်နဲ့အမေရိကန်နိုင်ငံကြားယုံကြည်မှုမထားနိုင်ကြတာဟာအယိုးဆွဲနေပြီလို့သူကဆက်ပြောပါတယ်။အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီမှုရယူဖို့နိုဝင်ဘာလ24ရက်နေ့နောက်ဆုံးထားတက်မှတ်ဖို့ဆွေးနွေးမှုကို P5 အပါအဝင်ဂျာမနီနိုင်ငံနဲ့အီရန်နိုင်ငံတို့ကတန်တမန်တွေဆွေးနွေးခဲ့ရမှာသဘောတူညီမှုမရဘဲပြီးဆုံးသွားခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့သဘောတူညီမှုရဖို့နောက်ဆုံးရက်တက်မှတ်ထပ်တိုးဖို့မျှော်လင့်မထားဘူးလို့ပြောပါတယ်ရှင်။
အမေရိကန်အုပ်ဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေဟာ IS အဖွဲ့ရဲ့ပြစ်မှတ်တွေကနေတခြားစစ်သွေးကြောအုပ်စုနှစ်ခုရဲ့ပြစ်မှတ်တွေကိုပြောင်းပြီးတော့တိုက်ခိုက်တယ်လို့ဆီးရီးယားပြည်ပခောက်ကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်း Idlib အရက်ကနူဇရာတအုပ်အဖွဲ့ကိုဗိုလ်ဒူးနဲ့ကြာသပတေးနေ့တွေမှာတိုက်ခိုက်တယ်ဆိုတာပြည်တွင်းခြေဆိုင်ဆီးရီးယားလူခွင့်ရေးချင်းတွေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောတာပါ။စက်တင်ဘာလမှာ IS အဖွဲ့ကိုလေကြောင်းကနေစပြီးတိုက်ခိုက်ခဲ့ကြဆိုရင် Al-Qaeda နဲ့အခြေဆက်ရှိတဲ့နူဇရာတအုပ်အဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်တာဒါဟာဒုတိယအကြိမ်ပါ။အနောက်အစုကျွန်တော်နောက်ခံပေးထားတဲ့လက်နက်ကင်တွေကိုပြီးခဲ့တဲ့သတင်းပတ်ကပဲအဲ့ဒီဒေသမှာနူဇရာတအူးကတိုက်ခိုက်အနိုင်ယူထားတာပါ။တူရကီနယ်စပ်တစ်လျှောက်က RRL Sham Islam စစ်သွေးကြောအစုကိုလည်းဒီကနေ့အစောပိုင်းမှာပထမဆုံးအကြိမ်အဖြစ်လေကြောင်းကတိုက်ခိုက်တယ်လို့လူ့အခွင့်အရေးအဖွဲ့ကပဲပြောပါတယ်။မြို့ပေါင်းအဖွဲ့ရဲ့နေစဉ်လေကြောင်းတိုက်ခိုက်မှုတွေကအများအပြား Syria မြောက်ပိုင်းနဲ့အရှေ့ပိုင်းက IS စစ်သွေးကြောအဖွဲ့ပြစ်မှတ်တွေကိုတိုက်ခိုက်တာဖြစ်ပါတယ်။
ဒီတရင်ပါထဲလိုက်ဘေးရီးယားနိုင်ငံမှာအီဘိုလာရောဂါဖြစ်ပေါင်းမှုနဲ့ပါသွားတာတွေ့ရပြီးဂီနီနိုင်ငံမှာအခြေအနေကပြီးခဲ့တဲ့တရင်ပတ်နဲ့မခြားရှိနေပေမဲ့ဆီးရီးယားလီယွန်မှာတော့ဖြစ်ပွားမှုကပိုပြီးများပြားလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်ဆီးရီးယားလီယွန်နိုင်ငံမှာကယ်ရီတောင်မှာအီဘိုလာရောဂါကုသရေးဌာနတစ်တခုဖွင့်လှစ်လိုက်ချိန်မှာပဲရောဂါဖြစ်ပွားမှုကလည်းတိုးလာနေတာဖြစ်ပါတယ
် The most essential pillar in the response to the epidemic would certainly have to be
ဒီယောဂါကိုအထူးအောင်ဆုံးတုံ့ပြန်ကာကွယ်နိုင်ဖို့ကယောဂါဖြစ်ပွားနေသူတွေကိုအသက်နိုင်သမျှအမြန်ဆုံးသီးခြားခွဲထားနိုင်မှုဖြစ်ပါတယ်။ဒီလိုလှုပ်ဆောင်ဖို့ကအခုကျွန်တော်တို့ရှိနေတဲ့ကျန်းမာရေးဌာနတွေအရလှုပ်ဆောင်နိုင်မှာပါဖြစ်တယ်လို့ Save the Children အဖွဲ့ရဲ့ကျန်းမာရေးဆိုင်ရာအကြီးအကဲ Francesco Chachi ကပြောပါရယ်။ Sierra Leone မှာယောဂါဖြစ်ပွားမှုတိုးလာရတဲ့အမျှကျန်းမာရေးဝန်ထမ်းတွေဟာယောဂါတဲ့အမျှအပြားရဲ့အသက်ကယ်တင်ရှင်တွေဖြစ်လာနေတယ်လို့ Save the Children အဖွဲ့ကပြောပါရယ်။ Sierra Leone, Guinea နဲ့ Liberia နိုင်ငံတွေကိုစေတနာဝန်ထမ်းတွေသွားရောက်တာအပြင်နိုင်ငံခြားသားကျန်းမာရေးဝန်ထမ်းတွေပို့ပြီးဆီလို့နိုင်ရေးအရှိန်မြင့်လှုပ်ဆောင်နိုင်အောင်ဒေါ်လာ1ဘီလီယံဝိုင်းဝန်းကူညီကြဖို့ကုလသမဂ္ဂကမ္ဘာ့ဘဏ်နဲ့ပူးပေါင်းလုံဆော်စည်းရုံးနေတယ်လို့ပြောပါရယ်ဒီတော့အတွင်း American သမ္မတ Barack Obama ကလည်းအနောက်အာဖရိကဒေသမှာ Ebola ရောဂါတိုက်ဖျက်ရေးနဲ့ American ပြည်ထောင်စုမှာဒီရောဂါပိုးပြန့်နှံ့ဖြစ်ပွားမှုကိုကာကွယ်နိုင်အောင်အရေးပေါ်ရမငွေ 6.18 ဘီလီယံသုံးစွဲဖို့ Congress လွှတ်တော်ကိုတောင်းဆိုထားပါရယ်ရှင်
UAVE ကံအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAVE ကနေကြာသပတေးညနေဘက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်ပါကစ္စတန်နိုင်ငံမှာကိုရင်ကျန်းစာအုပ်ကိုထိခိုက်စေခဲ့တယ်လို့ဆိုဆွဲပြီးခရီးယံဘာသာဝင်ဇနီးမောင်နှံ2ဦးကိုတပ်ပစ်တဲ့အမှုနဲ့ဆက်ဆက်ပြီးတော့လူ44ဦးထက်မနည်းကိုပါကစ္စတန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။လာဟိုမြို့နောက်တောင်ဘက်38မိုင်ကျော်အကွာခိုရဒါခီရှန်းမြို့မှာအဲ့ဒီတပ်ဖြတ်မှုဖြစ်တာပါ။အမျိုးသားနဲ့သူ့ရဲ့ဇနီးဖြစ်သူကိုဒေါသထွက်နေတဲ့လူအုပ်ကြီးကရိုက်တပ်လိုက်ပြီးအဲ့ဒီဇနီးမောင်နှံလှုပ်လှုပ်နေတဲ့အုပ်ဖို့မှာပဲမီးရှို့ပလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီဇနီးမောင်နှံဟာဖျားသခင်ကိုစော်ကားတယ်ဆိုပြီးဘာသာရေးဆရာတူကသူ့ပလီကျောင်းရဲ့ Law Speaker ကနေကြေညာပြောဆိုတာကြောင့်လူအုပ်ကိုစော့ပေးတယ်လို့ဖြစ်သွားတာလို့ရဲကပြောပါတယ်။လူနည်းစုတွေကိုကောက်ကွယ်ပေးဖို့အာဏာပိုင်တွေကပြက်ကွက်တယ်ဆိုပြီးရာဗောများစွာသောပါကစ္စတန်နိုင်ငံသားခရီးယံဘာသာဝင်တွေနဲ့လူခွင့်ရေးလူရှားသူတွေဟာအဲ့ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဗိုလ်ထုကြီးကလဟိုးမြို့မှာကန့်ကွက်ဆန္ဒပြကြပါတယ်။တာဝန်သိပြည်နယ်တစ်ခုအနေနဲ့တီးမခံနိုင်တဲ့လက်ခံနိုင်ခွင့်မရှိတဲ့ရာဇဝတ်မှုဖြစ်တယ်လို့ဝန်ကြီးချုပ်နဝဇ်ရှရစ်ကပြောပါတယ်။မွတ်စလင်အများစုဖြစ်တဲ့ပါကစ္စတန်နိုင်ငံမှာဘာသာရေးလူနည်းစုတွေပေါ်ကြမ်းဖက်တိုက်ခိုက်တာတွေကိုအပြစ်ပေးအရေးမယူတဲ့အခြေအနေမျိုးရှိနေတယ်လို့အပြည်ပြည်ဆိုင်ရာလူကြီးစင်တာဝန်အဖွဲ့ကပြစ်တင်ရှုတ်ချထားပါတယ်
။တရုတ်သမ္မတရှီဂျင်ပင်2013ခုနှစ်မှာတန်ဇေးနီးယားနိုင်ငံစီသွားချိန်တုန်းကသူ့ရဲ့ကိုယ်စားလှယ်အဖွဲ့ဝင်တဦးဟာအလေးချိန်ကီလိုဂရမ်ထောင်ပေါင်းများစွာရှိတဲ့ဆင်ဆွဲတွေကိုဝယ်ယူတယ်လို့အစီရင်ခံစာအသစ်တစ်ခုကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဆင်ဆွဲဝယ်လို့အားဟာတန်ဇေးနီးယားမှာဆင်ကောင်းရင်နဲသွားအောင်ချိန်ချောက်နေတယ်လို့တဘာဝပတ်ဝန်းကျင်ရေးရာစုံစမ်းစစ်ဆေးရေးအေဂျင်စီ EIA ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာစွပ်စွဲထားတာပါ။2013ခုနှစ်မတ်လတုန်းကခရီးစဉ်အတွင်းတရုတ်ကိုယ်စားလှယ်အဖွဲ့ဝင်ဟာတန်တမန်ကဲလို့ခွင့်အိတ်ထဲမှာဆင်ဆွဲတွေကိုထည့်ပြီးတော့သမရရှိစီးတဲ့လေရင်နဲ့တင်သွားတယ်လို့ EIA ကပြောပါရယ်တရုတ်ရဲ့ဆင်ဆွဲဝယ်လို့အားကြောင့်ဒေတာရင်းမှာဆင်ဆွဲဈေးနှစ်ဆတက်သွားတယ်လို့ဒါရာစလမ်ကဆင်ဆွဲမောင်းခိုသမားတွေကိုကိုးကားပြီးဗြိတိန်အခြေစိုက် EIA အဖွဲ့ကအစီရင်ခံပါရယ်တရုတ်တန်တမန်တွေစစ်ဖက်ဝန်ထမ်းတွေစီးပွားရေးသမားတွေဟာအရင်တုန်းကလည်းအလားတူခရီးစဉ်မျိုးတွေအသုံးပြုပြီးဆင်ဆွဲအမြောက်အများဝယ်ယူတည်ဆောင်မှုတယ်လို့လည်းဆိုပါရယ်ဒီဆွဆွဲချက်တွေအပေါ်တရုတ်ဘက်ကတုံ့ပြန်ချက်ထွက်မလာသေးပေမဲ့တရားမဝင်တော်ရိုင်းမောင်းခိုကုန်ကူတန်းရောင်းဝယ်တာကိုတားဆီးဖို့တတ်နိုင်တဲ့များလုပ်နေတယ်လို့အရင်တုန်းကပြောဖူးပါရယ
်ကျူဘားနိုင်ငံဂွမ်တနာမိုပင်လယ်ကွေ့အမေရိကန်ရေတပ်အခြေစိုက်စခန်းမှာထင်းထင်းထားသူတွေကကူဝိတ်နိုင်ငံသားအကျဉ်းသားတူကိုဗိုလ်ထုလေးကပြန်လွှတ်ပေးလိုက်ပြီးအဲ့ဒီမှာထင်းထင်းထားသူ150နီးပါးရှိနေပါသေးတယ်။အမေရိကန်ထင်းထင်းရေးစခန်းမှာ73နှစ်နီးပါးကြာပြီးတဲ့နောက်အခုအသက်38နှစ်အရွယ်ရှိပြီဖြစ်တဲ့ Fawzi Khalid Abdullah El Order ဟာကူဝိတ်အစိုးရလေယာဉ်နဲ့နိုင်ငံစီပြန်သွားတာပါ။အကြမ်းဖက်မှုနဲ့ဆက်ဆက်ပြီးပြည်ပကတန်ရာရှိသူတွေကိုထင်းထင်းထားဖို့2002ခုနှစ်မှာအဲ့ဒီစခန်းကိုစပွင့်ကလေးကပထမဆုံးထင်းထင်းထားသူတွေထဲမှာသူဟာတူဦးပါဝင်ဖြစ်ပါတယ်။ El Order ဟာအကြမ်းဖက်လေ့ကျင့်ရေးသင်တန်းတက်ရောက်ဖွယ်လာလာမျိုးနဲ့ကူဝိတ်ကနေအာဖဂန်နစ္စတန်စီ2001ခုနှစ်ဩဂုတ်လမှာတွားရောက်တဲ့ဆိုပြီးအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့လျှို့ဝှက်အဆင့်သတ်မှတ်မထားတဲ့ထောက်ထားတွေမှာဖော်ပြထားပါတယ်။တာလီဘန်တွေအယ်ကိုင်ဒါတွေနဲ့အတူတွဲပြီးတိုက်ခိုက်ခဲ့ဖွယ်ရှိတယ်လို့လည်းအဲ့ဒီအထောက်ထားတွေမှာပြောထားပေမဲ့သူကတော့ဆွဆွဲချက်တွေကိုဆက်ပြီးညင်းနေတာပါ။အ အယ်အော်ဒါဟာအစ်စ်နိုင်တင်တန်းမဲ့တထားပြီးအယ်ကိုင်ဒါဓမ္မမှုတာလီဘန်မှာခေါင်းဆောင်နေရမှရှိတာကြောင့်နေရက်ပြန်သွားဖို့အကျုံးဝင်တယ်လို့ထိန်းသိမ်းထားသူတွေကိုပြန်လွှတ်ပေးဖို့စမ်းစစ်သုံးသပ်တဲ့ဗဟုအဖွဲ့ကဆုံးဖြတ်ပါတယ်2002ခုနှစ်ကတည်းကနေဆိုရင်ကွန်တနာမှုမှာအမျိုးသား800နီးပါးကိုထိန်းသိမ်းထားတာပါအများစုကတော့ဆွဲချက်မတင်ဘဲပြန်လွှတ်ပေးပြီးပါပြီ9ယောက်ကတော့စစ်ကော်မရှင်တရားခွင်တွေဒါမှမဟုတ်ဝန်ခံချက်တွေကြောင့်အပြစ်ရှိကြောင်းစီရင်ထားပါတယ
်ဟောင်ကောင်ကျွန်းမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးမှုတွေပေါ်ဆောင်ပေးဖို့အတွက်တလားကြော်ကြားစခန်းချဆန္ဒပြနေကြတဲ့ဆန္ဒပြပြည်သူတွေနဲ့ရဲတွေကြားဒီကနေ့အပြန်အလှန်ရုံးရင်းဆန်ခတ်တိုက်ခိုက်မှုအနေအချင်းဖြစ်ခဲ့ပါတယ်နံပါတ်တုတ်တွေဒိုင်းတွေကင်ဆောင်ထားတဲ့ရဲဝန်ထမ်းတချို့နဲ့တာစင်နဲ့ချီတဲ့ဆန္ဒပြတွေနဲ့မွန်ခော့ရက်ွက်ထဲမှာဘလုံးပွဲဖြစ်နေတဲ့ဗီဒီယိုမှတ်တမ်းပုံတွေကို YouTube စာမျက်နှာမှာတင်ထားတာပါဆန္ဒပြသူအများအပြားကတော့ရဲကမျက်ရည်ယိုပုံအသုံးပြီးဖြိုခွင်းတဲ့အခါတက်ကြွလှုပ်ရှားသူတွေကအကာအယံဖြစ်သုံးတဲ့ဒီဆန္ဒပြပွဲရဲ့တင်ကိတာဖြစ်တဲ့ ठी တွေကိုကင်ဆောင်ထားကြပါရယ်တချို့ကတော့2005ခုနှစ်တုန်းကနာမည်ကြီးခဲ့တဲ့ V for Vendetta Hollywood ရုပ်ရှင်ဇာတ်ကားထဲကပြုံးနေတဲ့ Guy Fox မျက်နှာဖုံးစွတ်တွေကိုဆွတ်ထားကြပါရယ်ရုံရင်ဆန်ခတ်မှုတွင်ဖမ်းဆီးတာတရားရတာတွေရှိမရှိကိုတော့မသိရသေးပါဘူးဟောင်ကောင်ဆန္ဒပြသူတွေကအရှိတတင်းပတ်ဘီဂျင်းမှာကျင်းပမဲ့ကမ္ဘာကောင်းဆောင်တွေရဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲအတွင်းတရုတ်ကောင်းဆောင်တွေကိုတွားရောက်ဆန္ဒပြဖို့လဲမကြသေးခင်ကပဲစီစဉ်နေကြပါရယ်ဒါပေမဲ့သူတို့ရေပြီးမှကြီးတဲ့ဝင်ရောက်ဆန္ဒပြခွင့်ရမလားဆိုတာတော့မသေးချာသေးပါဘူ
းရုရှားသမ္မတဗလာဒီမီယာပူတင်ကိုကမ္ဘာပေါ်မှာအာဏာအကြီးဆုံးပုဂ္ဂိုလ်ဖြစ် Forbes American စီးပွားရေးမဂ္ဂဇင်းကဒုတိယနှစ်ဆက်တက်ရွေးချယ်လိုက်ပါတယ် Mr. Putin ကခရီးမီးယားဒေသကိုရုရှားနိုင်ငံတဲ့အင်အားသုံးတုံ့သွင်းပြီးအိမ်နီးချင်းယူကရိန်းနိုင်ငံထဲမှာရုပ်ဆူလာတဲ့ဂျာဂန်စစ်ပွဲတခုဆင်နွှဲတဲ့အတွက်ရွေးချယ်လိုက်တာဖြစ်တယ်လို့ Forbes မဂ္ဂဇင်းကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ bambis.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပါမယ်အာဆီယံအဖွဲ့ရဲ့သတင်းပေါက်ကြားမှုကိစ္စကိုအရင်ဦးဆုံးနားဆင်ရပါမယ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးညီလာခံအပြီးမှာထုတ်ပြန်မဲ့ဥက္ကဋ္ဌရဲ့ကြီးညာချက်မူကြမ်းပေါက်ကြားသွားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအာဆီယံရေးရာဦးစီးဌာနကတုတ်ပြန်ရမှာဒီမူကြမ်းကိုအဖွဲ့ဝင်နိုင်ငံတွေစီကြိုတင်ဖြန့်ဝေခဲ့တာကြောင့်တရားဝင်မထုတ်ပြန်ခင်မှာအဖွဲ့ဝင်နိုင်ငံတွေကတေချာထိန်းသိမ်းရမှာဖြစ်တယ်လို့ဆိုပါတယ်ဒီမူကြမ်းပါအချက်တွေကိုလည်းဥက္ကဋ္ဌကပြန်လည်ပြင်ဆင်ဖြည့်ဆွတ်တာရှိကောင်းရှိနိုင်တယ်လို့ဆိုပါတယ်အပြည့်စုံကို VOA သတင်းနောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့လာမယ့်အပတ်မှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံအပြီးထုတ်ပြန်မယ့်ဥက္ကဋ္ဌရဲ့ကြေညာချက်မူကြမ်းဟာအာဆီယံအဖွဲ့ဝင်နိုင်ငံတိုင်းငံရဲ့အမည်မဖော်လိုတဲ့အစိမ့်မြင့်အရာရှိတဦးစီကနေတဆင့်ပေါ်ကြားခဲ့တာဖြစ်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းအစီအစဉ်ကကြာတာပတိနေ့မနေ့ကထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်အခုနှစ်အာဆီယံထိပ်သီးညီလာခံကိုအလဲကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမှာဖြစ်ပြီးဒီပေါကြတာနဲ့ပတ်သက်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနလက်အောက်ရှိအာဆီယံရေးရာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးအောင်လင်းကအခုလိုမှတ်ချက်ပေးပြောဆိုပါတယ
်။အာဆီယံမှာအာဆီယံဥက္ကဋ္ဌရဲ့ကြေညာချက်ကိုထိပ်သီးစည်းဝေးပြီးတိုင်းမှာထုတ်ပြန်ပါတယ်။ဒီကြေညာချက်ထုတ်ပြန်ဖို့အတွက်ကိုလည်းမူကြမ်းတွေကိုဖွဲ့ဝင်နိုင်ငံတွေကိုထုတ်တင်ပြီးတော့ဖြန့်တာလည်းရှိပါတယ်။ကမ်းတဲ့နေရာမှာမူကြမ်းတွေမှာပါတဲ့ချက်တဲ့ပုံမူတည်ပြီးတော့ဖွဲ့ဝင်နိုင်ငံတွေကသူတို့ရဲ့သဘောထားတွေကိုကျွန်တော်တို့ပြန်ကြားပါတယ်။ဒီလိုမျိုးမူကြမ်းတွေကိုတောက်တဲ့အကြရင်ဖွဲ့ဝင်နိုင်ငံတွေမှာစောင့်ထိုင်ရမယ့်အကျင့်ဝတ်တွေရှိပါတယ်။ဒါထုတ်ပြန်ကြေညာချက်နောက်ဆုံးကိုမထုတ်ပြန်သေးခင်မှာဒီဥစ္စာကိုဒီစာရွက်စာတမ်းတွေကိုဟိုသူတို့အနေနဲ့လုံခြုံစွာထိန်းသိမ်းရမယ့်တာဝန်ရှိပါတယ်။ဒါကတော့အာဆီယံနိုင်ငံတွေမှမဟုတ်ပါဘူး။နိုင်ငံတကာမှာရှိတဲ့နိုင်ငံအလုံးအနေနဲ့စောင့်ထိုင်ရမယ့်အကျင့်ဝတ်တွေဖြစ်ပါတယ်။
ပေါ်ကြားခဲ့တဲ့ဥက္ကဋ္ဌရဲ့မိန်ခွန်းမှာတောင်တရုတ်ပင်လယ်အရေးကိစ္စမှာလိုင်းနာကျင့်သုံးရမယ့်စီကံတွေနဲ့ပတ်သက်လို့တိုးတက်မှုတွေရရှိခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုကိုတရုတ်နိုင်ငံနဲ့ငြင်းချမ်းစွာဖြေရှင်းဖို့တောင်းဆိုထားတာတွေပါဝင်သလိုအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အစ္စလာမစ်စစ်သွေးကြွတွေကိုပြစ်တင်ရှုတ်ချကြောင်းနဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်တဲ့မြောက်ကိုရီးယားနိုင်ငံရဲ့ဒုံးပျံပြစ်လွတ်မှုတွေကိုအပြစ်တင်ကြောင်းလည်းပါဝင်ပါတယ်ဒီကြေညာချက်မူကြမ်းဟာညီလာခံကျင်းပပြီးစီးတဲ့နောက်ထုတ်ပြန်တဲ့ပုံသဏ္ဍာန်မျိုးနဲ့ရေးသားထားတာဖြစ်ပြီးဒေတာရင်းတည်ငြိမ်မှုနဲ့ငင်းချမ်းရေးဆက်လက်တည်တံ့အောင်ထိန်းသိမ်းထားဖို့အရေးကြီးကြောင်းထက်လောင်းအတည်ပြုကြပါတယ်လို့ရေးသားထားတာဖြစ်ပါတယ် အာဆီယံရေးရာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးအောင်လင်းကဒီကြေညာချက်မူကြမ်းကိုဥက္ကဋ္ဌကပြန်လည်ပြင်ဆင်ကောင်းပြင်ဆင်နိုင်တယ်လို့လည်းသုံးသပ်ပြောဆိုပါတယ်
။ဒီနောက်ဆုံးကြေညာချက်ဖက်ပေါ်တဲ့ခါကျရင်တော့မူကြမ်းထဲမှာပါတဲ့ဟာလည်းဖြစ်ရင်ဖြစ်မယ်မယ်။ဒါမှမဟုတ်ဥက္ကဋ္ဌကနေပြီးတော့ဒီဥစ္စာကိုပြန်လည်ပြီးတော့ပြုပြင်ထားတာလည်းဖြစ်ပါလိမ့်မယ်။နောက်ဆုံးကြေညာချက်ကတော့ဥက္ကဋ္ဌရဲ့တာဝန်အနေနဲ့ဥက္ကဋ္ဌတာဝန်ယူပြီးတော့နောက်ဆုံးကြေညာချက်ကိုထုတ်ပြန်သွားမှာပဲဆိုတဲ့ဟာလေးကိုတော့ကျွန်တော်တင်ပြပါရစေ။
ရှစ်သတင်းပတ်မှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံကိုမြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်မှာနိုဝင်ဘာလ9ရက်နေ့ကနေ13ရက်နေ့အထိကျင်းပဖို့စီစဉ်ထားပါတယ်။ဒီထိပ်သီးညီလာခံမှာအကြောင်းအရာမျိုးစုံကိုကြည်ကြဲပြန့်ပြန့်ဆွေးနွေးကြမှာဖြစ်တယ်လို့ဒေတာတွေနဲ့နိုင်ငံတကာကခေါင်းဆောင်တွေပါဝင်တယောက်ကြမှာဖြစ်ပါတယ်
။ VOA သတင်းတော်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုဆက်ပြီးကိုပါကြီးနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းကိုတင်ပြပါမယ်။စစ်တပ်ကပြစ်ခတ်တာကြောင့်တည်ဆုံသွားတယ်လို့သတင်းထုတ်ပြန်လာတဲ့သတင်းတော်ကိုပါကြီးအလောင်းမှာတနက်တန်ရ5ချက်တွေ့တယ်လို့အလောင်းကိုခွဲစိတ်စစ်ဆေးတဲ့ပြည်နယ်ဆရာဝန်ကြီးကအတီးပြုတ်ပြောကြောင်းမိသားစုဝင်တွေကဆိုပါတယ်ဒီအဖြေကိုတော့ကျေနပ်လောက်ဆရာမရှိသေးဘူးလို့မိသားစုဝင်တွေကပြောပါတယ်ဒါအပြင်အလောင်းကိုရန်ကုန်မြို့ကိုတည်ဆောင်မဲ့ကိစ္စနဲ့ပတ်သက်လို့ကျောင်းအမိဘွဲ့အမိမပြောတဲ့သင်ကန်းဝတ်ထားတဲ့တန်ဃာတော်တွေတချို့ကအလောင်းကိုမတည်ဆောင်ဖို့လာရောက်တားဆီးချိန်ချောက်တာတွေလုပ်ခဲ့ကြောင်းလဲမိသားစုဝင်တွေကပြောပါတယ်အပြည့်စုံကို VOA သတင်းတော့မအေးမာကပြောပြပါမယ
်မြန်မာစစ်တပ်ကပြစ်ခတ်လို့တည်ဆုံသွားရကြောင်းသတင်းထုတ်ပြန်ထားတဲ့အလို့သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ရဲ့အလောင်းကိုမော်လမြိုင်မြို့ဆေးရုံမှာဒီကနေ့မနေ့ပိုင်းကစပြီးရင်ခွဲဆန့်သတ်မှုတွေလုပ်ခဲ့ရမှာတနက်တန်ရ5ချက်တွေ့ရတယ်ဆိုပြီးပြည်နယ်ဆရာဝန်ကြီးကအတည်ပြုခဲ့ကြောင်းမိသားစုကပြောပါတယ
်ပြည်နယ်ဆရာဝန်ကြီးကတနက်တန်ရ5ချက်တွေ့တယ်လို့ပြောတယ်။တခုကတော့ဟိုဟာမေးစီးကနေကတ်ပစ်တဲ့တနက်တန်ရအဝေးကနေပစ်တဲ့တနက်တန်ရမဟုတ်ဘူးမေးစီးကနေကတ်ပစ်တဲ့တနက်တန်ရလို့သူပြောတယ်။ဒါကြောင့်ဝင်းနာတစ်ချမ်းနှိမ့်သွားတယ်လို့ပြောတယ်။နောက်တစ်ခါရင်သားမှာတနက်တန်ရ2ချက်ပေါင်မှာတစ်ချက်ခြီးတောက်မှာတစ်ချက်လို့ပြောတယ်။ဟိုခြီးခြီးစစ်မှာတစ်ချက်လို့ပြောတယ်။ကျမတို့ခုမနေ့ကမနေ့ကကျမတို့ခြီးတုံးကဟိုကြောကုန်းမှာဘာတန်ရမှမတွေ့ဘူး။ပါတန်ရမမတွေ့ဘူးပေါ့နော်ကြောကုန်းမှာပါတန်ရမမတွေ့ဘူးလို့ပြောတော့သူပါမှမပြောဘူးကျမတို့လည်းအကုန်စံဖန်းထားတယ်နောက်တစ်ခါဒီမေးစီ꿰သွားတဲ့ကိစ္စကမေးစီကနေပြီးတော့အမီးကိုကပ်ပစ်လို့ဒီမျက်နှာတစ်ချမ်းဆုတ်သွားတာလို့ပြောတယ်အဲမနေ့ကကျမတို့ကြည်တုံးကမနေ့ကတည်းကသွားကြည်တုံးကဒီအရေးကြားတွေပေါ့နော်ဟိုခေါင်းကုန်နေနေချင်းနေရအခုပါသူတို့ဒီလိုဖြစ်လဲဆိုခိကောင်းအောင်သူတို့ချုပ်ထားတာလို့ပြောတယ်အဲဟိုကကျမတို့စာရွက်နဲ့တရားဝင်မပေးသူတို့ပစံနဲ့ပဲပြောတာကျမတို့ကပစံနဲ့ပြောတာကိုအကုန်လုံးလူတွေကဗီဒီယိုတို့ဟိုဟာအပန်းလို့ဖမ်းလာတယ်ပြန်လာတိတိကျကျကိုသူတို့တရားရုံးမှာထွက်မယ်လို့ပြောတယ်ချားတန်ရည်ရော
နိုဝင်ဘာလ5ရက်နေ့ကအလောင်းကိုတူးဖော်ရမှာနှိမ့်ဆက်ညှင်းမှန်းတဲ့လက္ခဏာများတွေ့ရတယ်လို့တနရဖြစ်တဲ့သုံးသပ်မှုတွေထွက်ပေါ်ပြီးမှတနက်ထံရ5ချက်ကြောင့်တည်ဆုံးရခြင်းဖြစ်တယ်ဆိုတော့လက်တလောအတီးပြုတ်ချက်ကိုတော့မိသားစုအနေနဲ့ခြေနဲ့လောက်ဆရာမရှိသေးဘူးဆိုပြီးဇနီးဖြစ်သူမတ်တန်နာကဆိုပါတယ်။ဟုတ
်ကဲ့ကျမခြေနဲ့လောက်ဆရာတော့မဖြစ်ဘူး။ခြေနဲ့လောက်ဆရာမရှိဘူးဆိုတော့ကျမရဲ့မျက်စိအမြင်အရတော့မှာတခြားအကောင်းဆိုလို့ရှိရင်ဥကောင်းကဟိုပွင့်ထွက်သွားတာမျိုးမဟုတ်ဘဲနဲ့ကြည်နေတာပေါ့နော်။ကျောက်ကမှာအပေါက်မရှိဘူးဒါပေမဲ့ဒါတနတ်တန်ရလို့ပြောရဲဆိုတာမျိုးပေါ့နော်အဲ့ဒါမျိုးကြတော့ဒီမအတွက်ကစိတ်ပြီးတော့ဒီမကျောက်ကထင်တာကိုမနေ့က9နာရီခွဲပြီးဒီမကြည့်ရကျောက်ကမှာအပေါက်မှမရှိဘူးအရင်ဘက်မှာအပေါက်နှစ်ပေါက်ရှိတယ်ဒါကိုသူကကြည်ကြံတန်ရလို့ပြောတယ်ဒီပုံမှာလည်းဒီမမကျင်းတဲ့ပုံပေါ်ကျင်းတဲ့လောက်ဆရာမရှိဘူ
းအလောင်းကိုတူးဖို့လာပြီးတဲ့နောက်မော်လမြိုင်ဆေးရုံကဆရာဝန်နေနဲ့ရဲတွေကတော့အလောင်းကိုရန်ကုန်ကိုမတည်ဆောင်ဖို့အတွက်ပြောဆိုခဲ့ပေမဲ့ဇနီးဖြစ်သူကတော့အလောင်းကိုရန်ကုန်ကိုတည်ဆောင်ဖို့အတွက်အမှုဖွင့်ကလေးကတောင်းဆိုထားတာဖြစ်တယ်လို့ဆိုပါတယ်။နိုဝင်ဘာလ5ရက်နေ့ညပိုင်းမှာတော့အလောင်းတည်ဖို့အတွက်ခွင့်မပြုနိုင်ကြောင်းကျောင်းအမိဘွဲ့အမိမပြောတဲ့တန်ဃာ၈ပါးရဲ့ချင်းချောက်မှုကိုကြုံရတယ်လို့ဆိုပါတယ်။
ညချတော့မှ၈နာရီလောက်မှတန်ဃာတော်၈ပါးလာလို့ဆင်လာလို့ရဒလိထုံးတန်းနေရရွာနာမယ်လုံးဝပြေးမတည်ဘူးဒီမှာပဲတချူရမယ်အထူးခြားတာတချူကဘာပြောလဲဆိုတော့ဒီမှာရခိုင်ကိုရေးခင်းမျိုးနေလို့ဖြစ်သွားခြင်းတလားလို့ပြောတယ်ဆိုတော့အနီမောကပြောလိုက်တယ်ရခိုင်ကိုရေးခင်းမျိုးဖြစ်သွားခြင်းတလားလို့ပြောတာတပည့်တော်ချင်းချောင်းမှုဖြစ်တယ်လို့အနီမောကပြောလိုက်တယ်ကိုပါကြီးကလည်းဗုဒ္ဓဘာသာသူရှင်ကြီးကလည်းဗုဒ္ဓဘာသာဘာမှရခိုင်ကိုရေးခင်းဖြစ်စရာမလိုဘူးလို့ပြောလိုက်တယ်ပြီးလည်းပြီးတော့အစ္စလမ်ဘာသာဝင်တွေဝိုင်းလာတယ်ပိုင်းလာကျမတို့ကားဖိနာတွေမှာအများကြီးကျမတို့ကားကိုကြည့်နေတဲ့ခါကျတော့အားလုံးကထွက်ဆီကျမတို့လုံးလုံးကြီးအားလုံးပေါ့နော်ကိုင်ကြတဲ့လူတွေကဂူရှိရှိကမမီတို့ဒီလူလာတိုင်းကိုအားလုံးဝိုင်းပြီးတော့ကျမတို့ဒီမွန်မြူတာပါတီရုံးကိုလာပို့ထားတယ်ပေါ့နော
်မိသားစုအနေနဲ့အလောင်းကိုပြန်တယ်ဆောင်မဲ့ကိစ္စနဲ့ပတ်သက်လို့ရဲကိုတာဝန်ယူပေးဖို့တောင်းဆိုထားပေမဲ့အထက်ကိုတင်ပြပေးမယ်လို့သာအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ် ညကလာရောက်ချင်းချောက်ခဲ့တဲ့တန်ငါတွေဟာမွန်ဘာသာစကားမတက်တဲ့တန်ငါတွေဖြစ်ကြောင်းဒေသခံတွေကဆိုပါတယ်။ဒီလိုဘာသာရေးထုံနှံဓလေ့အရရွာနာတဲ့အလောင်းကိုတည်ဆောင်ခွင့်မပြုဘူးဆိုတဲ့ချင်းချောက်မှုတွေနဲ့ပတ်သက်လို့မွန်မျိုးသားပါတီကခေါင်းဆောင်နေနဲ့နော်အုံးလာတို့ဟာမော်လမြိုင်မြို့မှာအမှုဖွင့်တိုင်ကြားဖို့အတွက်ရဲစခန်းကိုတွားရောက်နေတယ်လို့ဆိုပါတယ်။မိသားစုကတော့ကိုပါကြီးရဲ့အလောင်းကိုရင်ခွဲစစ်ဆေးပြီးဖြစ်တာကြောင့်မနှက်ဖြန်မှာရန်ကုန်ကိုတည်ဆောင်တော့မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင်။
ဆိုရချင်ပါ냐မြန်မာနိုင်ငံမှာကျင်းပလာမဲ့2015ရွေးကောက်ပွဲဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ကြော်လှော်ရမယ့်အဆင့်ဖြစ်တယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောကြားသွားပါတယ်။ဆိုရင်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲမလုပ်နိုင်ဘူးဆိုတဲ့သဘောဆက်ရောက်နေပါတယ်။နိုင်ငံရေးဆွေးနွေးပွဲနဲ့ရွေးကောက်ပွဲဘယ်ဟာအရင်ဖြစ်တင်တယ်လဲ။ဘယ်ဟာကိုအရင်ဦးစားပေးပြီးလုပ်တင်တယ်လဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့ရတော့ရှင်ရေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825994 fax နံပါတ် 2323825992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ရပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါခင်ဗျာ။
လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့မိုးလေဝသသတင်းပါမြန်မာနိုင်ငံမှာပွင့်လင်းရာသီကိုရောက်နေပြီဆိုပေမဲ့ဒီရက်ပိုင်းတွင်မှာရန်ကုန်အပါအဝင်မြို့ကြီးအတော်များများမှာအခါလွန်မိုးအဆက်မပြတ်ရွာသွန်းနေပါတယ်တစောင်းမုံလာပြည့်နေ့ဖြစ်တဲ့ဒီကနေ့မှာတော့အခုလိုမိုးဖြက်လို့အလူအတန်းပြက်သူတွေပြက်စီစီကားကားမရှိတော့ဘဲဖြစ်နေပါတယ်မုံတိုင်းမိုးကစပားရည်သိမ်းချိန်နဲ့တိုက်ဆိုင်နေတဲ့အတွက်တောင်သူတွေဒီနေ့အခက်အခဲရှိလာမယ်လို့ဆိုကြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုအောင်ရဲမောင်ကအခုလိုသတင်းပေးပို့ပါတယ
်ရခဲ့တဲ့အတန်ကတော့ဒီနေ့မနေ့ပိုင်းရန်ကုန်မြို့မှာမိုးသီးထန်စွာရွာနေတဲ့အတွက်တစားမိုးလာပြင်းနေဘိုးထောင်ဖျားပေါ်မှာစတုတီတာကျွေးဝဲပြတ်သွားလို့စိတ်ပြက်လက်ပြက်နဲ့ညှိထွားခဲ့တဲ့အမျိုးသမီးငယ်တူရဲ့အတန်းမှာမင်းညားတဲ့ကတဲကြီးမဲကြီးဂျွာနေတဲ့ရန်ကုန်မြို့ရဲ့မိုးကြောင့်မနေ့ပိုင်းမှာလုံးမဲ့အလှူတန်းတွေလည်းပြတ်သွားခဲ့တာကိုတွေ့ရပါတယ်မင်းနဲ့အာယုံတက်တက်ထီမဆဲတဲ့မိုးကြောင့်ညပိုင်းကရက်လောက်ထားတဲ့မတိုးတင်ကန်ကတ်ဖို့အစီအစဉ်တွေကိုလည်းအရင်နှစ်ကလိုစီစီကားမကျင်းပနိုင်ခဲ့ပါဘူးဘိုးထောင်ဖျားခေါ်ပကအဖွဲ့ဝင်တူကတော့ဒီကနေ့တစားမိုးလာပြင်းနေမှာဖျားရည်မြင်တော်ပေါ်မှာအရင်နှစ်တွေကနဲ့နှိုင်းရှင်ရင်တိတိသာချောက်ကပ်နေတာကိုတွေ့ရတယ်လို့အခုလိုပြောပြပါတယ်
ဒီနေ့ဘိုးတော်ဖျားဘိုးတော်ကြီးကျင်းပရမှာလဲပဲအစစအရာရာအဆင်ပြေချောမွေ့အောင်မတူးတင်ကရက်ပြိုင်ဘွဲနောက်ပြီးတော့ဧကံဒီဝိုင်းတို့အဖွဲ့များနဲစီစီကားကားဖြစ်အောင်ဘိုးတော်ကောပကအဖွဲ့ကနေပြီးတော့ကြက်ပြမကြစီကားအောင်ဆောင်ရွက်တော်လည်းပဲရာသီဥတုရဲ့ဖောက်ပြန်မှုကြောင့်စီကားသင့်သလောက်မစီကားပါဘူးသူခါတိုင်းရက်တိုင်းပဲ5ရက်6ရက်မှဆက်ပြီးတော့ကျင်းပပြုလုပ်နေပါတယ
်တစားမိုးလာပြင်းနေ့ပွဲတော်ကိုအားခဲပြီးတော့ဈေးရောင်းမှုပြင်ဆင်ထားသူတွေအတွက်လည်းတွက်ချေမကိုက်တဲ့နေ့တနေ့လို့ပြောနိုင်ပါတယ်မရှိမဲ့ရှိမဲ့စုထားတဲ့ငွေလေးကိုအရင်ပြူပြီးတော့အချိန်ပေါင်းရောင်းမှုပြင်ထားတဲ့ဒလာမြွတ်နယ်ကမှဝင်းအတွက်တော့ကန်ဆိုးတဲ့နေ့တနေ့လို့သူမကအခုလို့ဖွင့်ထားပါတယ
်ဒီနေ့ကျတော့မရောင်းအောင်ရောင်းပါတယ
်ဟုတ်ကဲ့တော်ပြီလို့ရောင်းပါတော့တယ်ဒီမလေ
းမိုးရတဲ့ခါကျတော့လူကမှမလာတော့တာလူကအေးတယ်လေအချိန်ပေါင်းကျတော့မစားကြတော့ဘူးလေ
ဟုတ်ကဲ့ဆိုတော့အရင်နေ့တွေတော့ဆိုရင်ဘယ်လိုအချိန်ကြီးတယ်ဒီလိုနေ့မျိုးပါဆိုရင်ဒီမ
ဒီလိုနေ့မျိုးပါလက်မလျောင်တာရောင်းပါတယ
်ဟုတ်ကဲ့ဒီနေ့ဆိုရင်ဒီမှာမနေ့ကနေဒီခုချိန်ကြီးဆိုဘယ်တော့ရောင်းပြီလဲ
9000 6000မရသေးဘူးမရသေးဘူး
ဟလာအရင်နေ့တွေတော့ဘယ်တော့ရလဲ
အရင်နေ့တွေဆို2000ကျော်ဝါယူဒီချိန်ဆိုအဲဝါဒီစီကမနေ့ကမတိုးနေတာဆိုခိုင်းဆိုလူသားကြောင်မနေ့ကလည်းလူလာနေတယ်ဒီနေ့လည်းလူနေအင်းဟုတ်ကဲ
့ဒီနေ့ဆိုဒီမှာမနေ့ဘယ်နာရီကဆိုင်ထွက်တာလဲ
မနေ့လည်းညနေတည်းလှီကုတ်ထားပဲအမနေ့ကြည့်တာမရတော့ဘူးတော့မင်းဟုတ်ကဲ့
ရန်ကုန်မြို့ပါဝဲမြို့ကြီးတွေမှာဇက်တိုက်မိုးဘာကြောင့်တဲနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့မိုးလေဝသပညာရှင်ဦးထွန်းလင်ကအခုလိုပြောပြပါတယ
်အဲတော့လောစက်ပြည်တာတော့ဒီကနေ့ပင်တော်ကမှမုန်တိုင်းပြင်းနေတယ်အဲဒီမုန်တိုင်းရဲ့အကြောင်းပြုပြီးတော့ မြန်မာနိုင်ငံပေါ်အခုမြေဝါဒီပေါ်မှာဒိန်တိုင်းကြီးတစ်ခုပုံနေတယ်ဒီနှစ်ခုကတိတ်မကွာဘူးအားလည်းတိတ်မကွာလာဘူးဒါပေမဲ့အဓိကဖြစ်တဲ့ဒိန်တိုင်းကတော့ဘင်္ဂလားပင်လယ်အော်ထဲမှာရှိနော်အဲ့ဒါမုံတိုင်းပေါ့အဲ့တော့ဒါပေမဲ့ဗမာပြည်ပေါ်မှာရွာနေတာအဲ့မုံတိုင်းကတဲရွာတာမဟုတ်မုံတိုင်းအနားမှာဖြစ်နေတဲ့အစွဲဘွားဒိန်တိုင်းကရွာနေတာအဲ့တော့ရွာမှာမိုးကတဲဖို့လည်းရှိတယ်ရွာဖို့လည်းရှိတယ
်ဒီမုံတိုင်းအချိန်နဲ့ရိုက်ခတ်လာတဲ့မိုးကြောင့်ပဲပွင့်လင်းရသည့်မိုးစဘာရေသိမ်းချိန်တောင်သူတွေအတွက်လည်းစဘာရေသိမ်းချိန်မှာအခက်အခဲနဲ့စတင်ရင်ဆိုင်လာခဲ့ရပါတယ
်ကျွန်တော်တို့မြို့နယ်9မိုင်7မိုင်လောက်ဝယ်တဲ့ကျွန်တော်တို့စိုက်ထားတာကတော့ဥမာကျိုးကြခွန်ပေါ့နော်ကျိုးကြခွန်လည်းတမားတွေကြတော့ဒီရေသိမ်းချူ40တွေမဝယ်နိုင်ဘူးဝယ်နိုင်တဲ့အခါကျတော့လူတွေနဲ့ရိတ်တယ်ဗျရိတ်တဲ့အခါကျတော့အမကောက်ဆုပ်တွေကိုင်ကောက်လိုင်းတွေအဆင်မရှိတော့မိုးရွာတဲ့အခါကျတော့ကျွန်တော်ကစင်းတွေမှာပဲဆွဲပြီးထပ်ထားရတယ်အဲဒါလို့ရေချင်းရွာလာမဆွဲရင်တော့ကျွန်တော်တို့ပြက်စီးမှာပြက်စီးဆုံးရှုံးမှုတွေဖြစ်မှာကတော့အတားဆိုးရင်လာရတယ်ပေါ့နော
်ဘုကိုတိုင်းဒေတာကြီးဒိုင်ဦးမြို့နယ်ကလက်သမားဦးတင့်တွင်ပြောသွားခဲ့တာပါဘုရားဘာသာမြန်မာတွေရဲ့လာပြေကာလတစောင်းတိုင်းမှာအရင်တုန်းကအကြီးကျယ်မှုမဖြစ်ဘဲအခုနှစ်မှာမိုးဖြတ်တာဟာဘလို့အတိတ်နိမိတ်တွေဆောင်ပြီးတော့ဘာတွေဖြစ်နိုင်တယ်လဲဆိုတာကိုမြန်မာနိုင်ငံနှက်ခတ်သိပ္ပံအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်ဦးစရာကိုမေးကြည့်တော့
ဒီနှစ်မှာအတာသာဘေးကကျွန်တော်တို့ကာရက်တာရာစီမှာသူ့ရဲ့ဂျိုးသွားနှုံးပေါ့ဂျိုးသွားနှုံးမိုးရှင်းကဟိုတအားမြန်နေတယ်တအားမြန်နေတော့ကျွန်တော်တို့ကဒီလိုဂျိုးတွေသွားတာဒီကြတာပဲကြိုအမြန်သွားရင်လည်းတိုင်းပြည်မှာဒီစားနပ်ရိက္ခာရှားပါတာနောက်ဒီစံစဘာဈေးတွေမြင့်တက်ပြီးတော့ပြည်သူလူထုဟိုစားဝတ်တွေကျက်တဲတာတွေဖြစ်ပေါ်စေနိုင်တယ်ဆိုပြီးတော့လည်းကျွန်တော်တို့နှက်ခတ်ကျန်းတွေမှာပေါ်ပြထားပါလေ
ဘင်္ဂလားပင်လယ်အော်မှာဖြစ်နေတဲ့လေပြင်းရတဲ့ရေဝင်ဟာမုန်တိုင်းရဲ့အဆင့်ကိုကူးပြောင်းလာပါတယ်ဒီမုန်တိုင်းကြောင့်မြန်မာနိုင်ငံနေရာတို့မှာမိုးစတိုက်ရွာဖို့ရှိပြီးတော့အဝါရောင်အဆင့်အဖြစ်ပြောင်းလဲလာတယ်လို့လည်းမိုးလေဝသနဲ့ဇလဗေဒညင်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ကန်ဒီကန်ဝင်း၅ဖန်းဆက်လီပင်အနေနဲ့မုန်တိုင်းအနေနဲ့ကြိုတင်ရှောင်ရှားနိုင်မှုကိုလည်းသတိပေးချက်တွေထုတ်ထားပါတယ်ခင်ဗျာ
ကိုအောင်ရင်မောင်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ VOA ကထုတ်လင်းနေတဲ့စီစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နေဆိုရင်တော့စာလိုက်ကတဆင့်စာရေးသားပေးပို့နိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးပဲဖြစ်ပါတယ်။ဒါကကျွန်တော်တို့အီးမေးလ်လိပ်စာဖြစ်တဲ့ voa.burmese.voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။ဒီကနေ့ည9:00မှာကျွန်တော်တို့အစီအစဉ်ဒီတင်ဆက်တဲ့အခါကျမ်းမာရေးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51တို့အနီးဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ။
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ထက်လွတ်တော်ရီပပ်ဘလီကန်လူမျိုးစုခေါင်းဆောင်ဖြစ်လာမဲ့မစ်မက်ကွန်နယ်တို့ကဥပဒေပြဋ္ဌာန်းရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်သွားမယ်လို့ကတိပြုကြတယ်လို့ပဲအမြဲတမ်းတော့သဘောတူညီနေကြမှာမဟုတ်ဘူးလို့လည်းပြောပါရတယ်။ကွဲပြားလို့နဲ့အမေရိကန်နိုင်ငံရေးပါတီတွေအကြားသဘောတူညီနေတဲ့ကိစ္စတချို့တော့ရှိပါတယ်လို့သမ္မတဘရက်အိုဘားမားကပြောပါရတယ်။အီရန်နျူကလ িয়ার ရဲ့သဘောတူညီချက်မူပေါင်းတစ်ခုကို P5+1 လို့ခေါ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းဖော်ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ကအီရန်နိုင်ငံစီပေးထားပြီးဖြစ်ပေမဲ့သဘောတူညီချက်ရဖို့ကတော့သတင်းပတ်အတော်ကြာအောင်ပဲလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။သဘောတူညီချက်အရငြိမ်းချမ်းနဲ့စွန့်ရင်လိုအပ်ချက်တွေကိုအီရန်အနေနဲ့ဖြည့်ဆည်းနိုင်ပြီးချမှတ်ခံရတဲ့နိုင်ငံရေးယူမှုတွေကိုရုံသိမ်းပေးဖို့လုပ်နိုင်မယ်လို့ဗိုလ်ထူးနေအင်ဗျူတော်သတင်းစာရှင်းလင်းပွဲတွင်မစ္စတာအိုဘားမားကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုနဲ့အီရန်ကြားမှာကာလရှည်ကြာမယုံကြည်မှုရှိထားတယ်လို့မစ္စတာအိုဘားမားကပြောပါတယ်။အမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေဟာ IS အဖွဲ့ရဲ့ပစ်မှတ်တွေကနေတခြားစစ်သည်ကြောင့်အုပ်စုနှစ်ခုရဲ့ပစ်မှတ်တွေကိုပြောင်းပြီးတော့တိုက်ခိုက်တယ်လို့စီးရီးယားပြည်ပခောက်ကိုစောင့်ကြည့်နေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။လိုင်ဘေးရီးယားနိုင်ငံမှာအီဘိုလာရောဂါဖြစ်ပွားတာနေသွားပေမဲ့ဆီယရာလီယွန်းနိုင်ငံမှာတော့ရောဂါဖြစ်ပွားတာတိုးလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။တရုတ်သမ္မတရှီချင်းပင်2013ခုနှစ်မှာတန်ဇန်နီးယားနိုင်ငံစီသွားချိန်တုန်းကသူ့ရဲ့ကိုယ်စားလှယ်ဖွဲ့ဝင်တဦးဟာအလေးချိန်ကီလိုဂရမ်ထောင်ပေါင်းများစွာရှိတဲ့ဆင်ဆွဲတွေကိုဝယ်ယူသွားတယ်လို့အစင်ကစားအသစ်တစ်ခုကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဆွန်ဆဲဝယ်လူကတန်ဇန်နီးယားကဆင်ကောင်းရီကိုချင်းချောင်းနေတယ်လို့သဘောပေါင်းညီရဆွန်ဆဲအေဂျင်စီကပြောပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာခဲ့တာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကကိုသားညွန်ဦးဖြစ်ပြီးအတန်းတွင်းအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00ထိလိုင်းနိုမီတာ16.25ဒူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်ခဲ့တဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာနောက်ထပ်2:00ကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.